ရခိုင်လက်နက်ကင်တပ် AA အဖွဲ့နဲ့စစ်ကောင်စီကြားတပ်ဖွဲ့ဝင်ချင်းချင်းအပြန်အလှန်ဖမ်းဆီးတာတွေတိုးလာနေတာကြောင့်စစ်တွေကြောက်တော်မြောက်ဦးပုံနာကျွန်းမြို့နယ်တွေမှာစစ်ကောင်စီဘက်ကဒေသခံတွေကိုဖမ်းဆီးနေတာတွေရှိတယ်လို့လုံခြုံရေးတွန်းမြင့်စစ်ဆေးနေတာတွေလည်းရှိနေပါတယ်စစ်တွေမြို့မှာမနေ့ကျသားရီနေ့ညပိုင်းကစပြီးစစ်ကောင်စီဘက်ကမြို့ဝရက်ကတ်တွေကိုဝင်ရောက်စစ်ဆေးဖမ်းဆီးတာတွေရှိနေတာကြောင့်ရခိုင်ဒေသခံတွေလည်းစိုးရိမ်နေကြပါတယ်ဒီရခိုင်ချင်းနဲ့တင်းမာနေတဲ့ကြောင်ရန်ကုန်ကလာတဲ့သတင်းကိုကိုငိမ့်ချန်းပြပြပေးပါအောင်ခင်ဗျာ
ရခိုင်ပြည်နယ်မြို့တော်စစ်တွေမှာမနေ့ညနေပိုင်းကစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဖမ်းဆီးခံရတယ်လို့သတင်းတွေထွက်ပေါ်ပြီးတဲ့နောက်စစ်ကောင်စီတပ်သားတွေဟာမြို့ပေါ်ရက်ကွက်တချို့ကိုဝင်ရောက်စစ်ဆေးပြီးအရဲသားတချို့ကိုဖမ်းသွားတယ်လို့ဒေသခံတွေကပြောပါတယ်စစ်တွေမြို့ပြင်ဗျိုင်းပြူရွာဆက်ရိုးကျရက်ကွက်မှာလည်းဖမ်းဆီးခံရသူ3ဦးအထိရှိတယ်လို့ဖန်စီခံရသူတွေရဲ့နှီးဆက်သူတူကဗီအိုကိုအတည်ပြုပါတယ
်အဲ့ဒါနဲ့မင်းညားကကြတော့အတိအကျပြောရမယ်ဆိုရင်လေးနာရီကျော်လောက်ကဦးမသိန်းဆိုတဲ့သူကိုအင်ကိုထီးဝင်ပြီးတော့ဖမ်းခဲ့တာပေါ့နော်ပြီးတော့ဒီနေ့မနေ့ကျတော့အဲ့ဒီရော်ရဲလမ်းမထက်ကနေပြီးတော့လူငယ်၂ယောက်ကိုလမ်းကနေဆွဲပြီးတော့ဖမ်းသွားတာအဲ့လိုမျိုးရှိပါတယ်ဟုတ်အဲ့လိုမျိုးအခုလေးပဲပြီးတော့စစ်သားတွေကအများကြီးပဲလမ်းမအဲ့ဒီလမ်းမပေါ်တယ်မှာအများကြီးပဲပေါ့နော်ကားတွေနဲ့လုံးရှောင်းရရတော့ပြောရမယ်ဆိုရင်ရော်သားလိုက်ရတော့ကြောင်းနေရတယ်ဟိုအကုလုံးကိုဘယ်လိုမှမဟုတ်ဘဲနဲ့နေပြီးတော့လိုက်လို့ဖမ်းနေတာဆိုတော့လေ
ဒါအပြင်စစ်တွေမျိုးပေါ်ကမင်းကန်ရက်ကွက်မှာလည်းမနေ့ညနေပိုင်းကစစ်ကောင်စီတပ်သားတွေလက်နက်အပြည့်စုံနဲ့တအိမ်ဝင်တအိမ်ထွက်စစ်ဆေးနေတာတွေရှိတယ်လို့ပြစ်ခတ်တံတွေလည်းကြားရတယ်လို့မင်းကန်ရက်ကွက်နေထိုင်သူတဦးကပြောပါတယ
်တနေ့ပြစ်တဲ့အချိန်ကကြတော့ဒီ7နာရီ9နာရီကြာပေါ့နော်အဲဒီခဏကြာတော့ကျွန်တော်တို့တနေ့ချင်းအချက်တစ်ချက်ကြာလောက်ပြစ်တယ်ခင်ဗျာညာဒီလိုတိုင်းတွေတွဲပုံနဲ့မျိုးပဲမိတယ်ပေါ့နော်ပြီးတော့ဒီလူဝေးရှိတဲ့နေရာတွေကိုအဓိကတာဂက်ထားပြီးတော့မိတာတွေကျွန်တော်တို့ရက်ကွက်ကတော့ဖမ်းမိကြတယ်တော့ကြားတယ်ဒါပေမဲ့မြင်းတော့မမြင်လာဘူးပေါ့နော်ကျွန်တော်တို့ကအပြင်တော့မဆွဲရလို့
လက်ရှိမှာလည်းစစ်တွေမျိုးပေါ်မှာလမ်းသွားလမ်းလာတွေနှဲပါနေတယ်လို့တချို့စာတင်ကြောင်းတွေတင်တန်းကြောင်းတွေနဲ့ဈေးဆိုင်တချို့ပိတ်ထားတာကိုတွေ့ရပြီးတော့စစ်ကောင်စီတပ်သားတွေလမ်းစုံလမ်းကွာတွေမှာစစ်ဆေးတာတွေလုပ်နေပါတယ်စစ်တွေမြို့အတွင်းကိုရေလမ်းကြောင်းနဲ့လာတဲ့ခီးတဲ့လှေတွေဝင်ထွက်ခွင့်မပြုသလိုစစ်တွေကနေတခြားမြို့နယ်တွေကိုပြေးဆွဲနေတဲ့ရေရင်တွေကိုလည်းမထွက်ဖို့စစ်ကောင်စီကတားမြစ်ထားပြီးစစ်ဆေးမှုတွေလုပ်နေတယ်လို့ဒီနေ့သွားမဲ့ခီးတဲ့တွေကပြောဆိုကြပါတယ်။စစ်ရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းကစစ်တွေအပါအဝင်ပုံနှကျွန်းကြောက်တော်မြောက်ဦးနဲ့ရံပြဲစတဲ့မြို့နယ်တွေမှာဒီလအတွင်းကစပြီးရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့စစ်ကောင်စီအကြအပြန်အလှန်ဖမ်းဆီးမှုတွေတိုးလာနေတာပါလနဲ့ကိုင်းနှစ်ဖွဲ့အကြားအပြန်အလှန်ဖမ်းဆီးမှုတွေမှာအရဲသားတွေကိုချင်းချောက်ဖမ်းဆီးတာမျိုးမလုပ်ဖို့လဲမြေပုံမျိုးနဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဥဖေတန်းကတိုက်တွန်းပါတယ
်။တစ်ဖက်နဲ့တစ်ဖက်အဲ့လိုဟာလုတ်တဲ့နေရာမှာလုတ်တဲ့နေရာမှာဖမ်းဆီးတဲ့နေရာမှာတက်ဆိုင်သူတက်ဖွဲ့ဝင်တွေကိုဟိုဖမ်းတာကောင်းတယ်ဥတည်ပြီးတော့ဟိုအဲ့ဒီတော့ကောင်းပါတယ်။ပြည်သူတွေကိုတော့အဲ့လိုအစုလိုက်ပြုံလိုက်ကောင်းပြီးတော့ချင်းချောက်တဲ့အနေနဲ့အကြကန်တဲ့အနေနဲ့အနော် ULA မလုတ်ရအောင်ပြည်သူကိုတရားခံထားတယ်ဆိုပုံစံမျိုးကတော့မလုပ်ပြင်ဘူးလို့မြင်ပါတယ်အရေးရှိမှာတော့သူတို့တခုခုပေါ့ကြားခံလို့နဲ့ပေါ့အရင်အတိုင်းပဲကြားခံလို့နဲ့ဖြစ်စီနှိုင်းပြီးတော့ဒီပြတ်တာကိုဖြေရှင်းဖို့လိုတယ်လို့မြင်တာကဘယ်တော့ဆုံးမလဲဘယ်တော့ပြီးမလဲဆိုရဲအဲဗီဒီယိုတွေကလည်းသိခံစားမှုတွေအများကြီးဖြစ်နေပါတယ
်စစ်ကောင်စီဘက်က ULAA အဖွဲ့ဝင်တွေနဲ့ဒေသခံတွေကိုအကြောင်းအမျိုးမျိုးပြဖမ်းဆီးထားတာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုပြန်လည်ဖမ်းဆီးရတာဖြစ်တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်တုခကဒီလအစောပိုင်းမှာပြုလုပ်ခဲ့တဲ့ online သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်မှာပြည်သူတွေကိုဖမ်းဆီးစစ်ဆေးတာနဲ့ပတ်သက်ပြီးအသေးစိတ်မေးမြန်းဖို့တမတော်သတင်းမှန်ပြန်ကြားရေးတာဝန်ရှိသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိသေးပါဘူး။ရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကလည်းစစ်ကောင်စီတပ်ဖွဲ့ဝင်ဗနံဦးကိုဖမ်းဆီးထားတယ်ဆိုတာနဲ့ပတ်သက်လို့ထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။